media ကို idea validation အစ်အနေနဲ့ဘယ်လိုတောင်းမလဲကျွန်တော် social media လို့ပြောလိုက်လို့ရှိရင် marketing လုပ်တဲ့နေရာလို့လူများစွာစဉ်းစားကြတယ်အဲ့တော့ကျွန်တော်တို့ကစုံတီထွင်နေအတွက် social media ကို validation လုပ်တဲ့ platform တစ်ခုနဲ့အသုံးပြုလို့ရပါတယ်ကျွန်တော်အသုံးပြုခဲ့တဲ့နည်းစနစ်တွေကိုလည်းပြပြအောင်ပါမယ်အားလုံးမင်္ဂလာပါကျွန်တော်ဖြိုပိုင်းပါကျွန်တော်တို့ company networking professional ရဲ့ productivity နဲ့ profit ကိုလုံးဝကိုယ်ပိုင်နေတဲ့ marketing trainer ကိုဆိုတဲ့တယောက်ဖြစ်ပါတယ်ကျွန်တော်အနေနဲ့ဒီ idea တွေအများကြီးကျွန်တော်စမ်းတက်ခဲ့တယ်ပြီးတော့ရှင်ဒီ idea တွေကိုကျွန်တော် reality အနေနဲ့ပြောင်းဖို့အတွက်ဆိုရင်အဆင့်နဲ့ဖြတ်နိုင်ခဲ့တယ်ကျွန်တော်တို့လုပ်ငန်းတစ်ခုလုပ်တော့မယ်ဆိုလို့ရှင်အဆင့်6ဆင့်ဖြတ်နိုင်ရတယ်နံပါတ်1ဆင့်ကကျွန်တော် idea အဆင့်နံပါတ်2ဆင့်ကဒီ idea ဖြစ်နိုင်မယ်ဖြစ်နိုင်ကျွန်တော် idea validate လုပ်တဲ့အဆင့်တနည်းအားဖြင့်ကျွန်တော် research တွေပါတွေလုပ်တယ်ပေါ့နော်ဒီအဆင့်ရှိမယ်ပြီးွားတဲ့အချိန်ကျမှကျွန်တော် business model ဆွဲတာ business plan ဆွဲတာနာမည်ပေးတဲ့ naming လုပ်တာနောက်ဆုံးမှ financial တာတွေရှိမယ်အဲ့တော့ကျွန်တော်တို့စဉ်းစားမှာ idea တစ်ခုရှိသွားရင်ဒီ idea ကဖြစ်နိုင်မဖြစ်နိုင်အောင်ကျွန်တော်တို့ validate လုပ်ရတယ်အဲ့တော့ကျွန်တော်တို့ဘယ်လိုလုပ်ကြလဲဆိုရင်တခြားလူတွေကိုမေးကြတယ် user နဲ့ဒီ interview တွေလုပ်ကြတယ် focus group discussion ကိုပေါ်တယ်9ယောက်နဲ့10ယောက်ကြအောင်ကျွန်တော်တို့ပြည့်စုံပြီးတော့မေးမြန်းမှုတွေပြုလုပ်ကြတယ်အဲ့တော့အဲ့တဲ့ပူကောင်းတဲ့နည်းစနစ်တခုရှိပါတယ်ဒါကတော့ကျွန်တော်အမြဲတမ်းကျင့်သုံးနေတဲ့ idea validation အစစ်မှာမကြခင်ကဆိုလို့ရှိရင်ကျွန်တော် Dream Lab ဆိုတဲ့ website လေးတခု launch လုပ်တယ်အဲ့တော့ Dream Lab ဆိုတာကတော့ကျွန်တော်တို့9မိနစ်ကနေဒီ15မိနစ်ကြာစာအုပ်တွေကိုကျွန်တော်အနစ်ချုပ်ထားတယ်အစီအနစ်တွေထုတ်ထားတယ်ဒီစာအုပ်တွေစုထားတဲ့ website တခုဖြစ်ပါတယ်အဲ့မှာဆိုလို့ရှိရင်ကျွန်တော်တို့စာအုပ်ကိုတစ်ရက်တောင်းတင်ပေးတယ်အဲတနစ်ကို365အုပ်ဖြစ်မှာပေါ့အော်ဒီ service ကိုကျွန်တော်တနစ် subscription ကိုကျွန်တော်တို့အဲ့တော့ subscribe လုပ်ပြီးမှဖတ်လို့ရတဲ့ platform လေးဒီဒီဥစ္စာဖြစ်နိုင်မဖြစ်နိုင်ကျွန်တော်စဉ်းစားတယ်အဲ့တခြားလူတွေကိုမေးချင်ကြလို့ရှိရင်မျိုးလေးတန်းထွက်လာနိုင်တယ်အဲ့တော့ account လုံးနီးလမ်းကဘာလို့လဲဆိုရင်ကျွန်တော် social media ပေါ်မှာ idea တွေကိုချပြလိုက်တယ်အဲ့တော့လူတွေရဲ့ response ကြည့်တယ်အဲ့တော့လူတွေရဲ့ response ကြည့်တဲ့နေရာမှာ number 1ကလူတွေဒီကိုတစ်ခုတင်လိုက်တယ်ဆိုတော့စိတ်ဝင်စားလား number 1ကအဲ့တော့စိတ်ဝင်စားလားဘယ်လိုတည်နိုင်လဲလူတွေကျွန်တော်နဲ့ engage လုပ်တဲ့နေရာကိုကြည့်ပြီးတည်နိုင်တယ်ကျွန်တော် like လုပ်တာကျွန်တော် comment ပေးတာ react လုပ်တာဒီပုံမှန်မျိုးတည်ပြီးတည်နိုင်တယ်နောက်တစ်ခုကဘာနဲ့တည်နိုင်တယ်လဲဆိုရင်သူနဲ့ပေးချင်ကြရင်ဝယ်launch လုပ်ပါလေမချင်ကြဝယ်လို့ရမလဲဒါနဲ့လည်းတည်နိုင်တယ်အဲ့တော့ကျွန်တော်အနေနဲ့ဘယ်လိုလုပ်ခဲ့လဲဆိုဒီ Dream Lab ရဲ့ကျွန်တော် idea လေးကိုကျွန်တော် share လိုက်တယ် website ကလုံးဝအကြမ်းပြင်းလေးပဲ prototype အစ်စ်မရှိသေးရယ် share လိုက်တဲ့ချိန်မှာတကယ်တမ်းကျွန်တော်ရဲ့ဒီ idea ကိုဝယ်တဲ့လူတွေရှိတာတယ်အဲ့တော့၃ယောက်လောက်ရှိတာတယ်တရထဲမှာပဲအဲ့တော့ဒီပုံမှန်မှုဒီပြမကျွန်တော်ရဲ့ project ကို moving forward စလုပ်ဖြစ်တယ်အဲ့တော့ကျွန်တော်တို့က social media လို့ပြောလိုက်လို့ရှိရင်ကြော်ညာတဲ့နေရာတခုလည်းမဟုတ်ဘူးကျွန်တော် idea validate လုပ်တဲ့ platform တခုဖြစ်တယ်ဒီတော့မျိုးကလုပ်ငန်းတခုစကျင်လာပဲဖြစ်ဖြစ်ကျွန်တော်ဒီ content marketing လုပ်ချင်တာပဲဖြစ်ဖြစ် social media agent ကလည်း platform တခုဖြစ်ပါတယ်အဲ့တော့ဒီမှာတော့ကျွန်တော်တို့လုပ်ငန်းတခုလုပ်တော့မယ်ဆိုလို့ရှိရင် idea validate လုပ်တဲ့အစင်ပေါ့နောက်ဒီ podcast မှာတော့ကျွန်တော်တို့ content marketing လုပ်ချင်အဖြစ်ကိုပဲလမ်းကြောင်းရွေးလို့ရလေဆိုတဲ့အစင်ကိုကျွန်တော်ပြပြအောင်မှာဖြစ်ပါတယ်အဲ့တော့ဒီကျစ်လေးအမေဆွေတို့တစုံတည်းအားအကျိုးရှိစေခဲ့မယ်ဆိုတခြားမေဆွေတွေကိုလှူလက်စာရှင်းနိုင်ပါတယ်ဒီလို comment တွေပါတယ်ပေးဖို့လည်းမပေးပါနဲ့ဟုတ်အားလုံးကျေးဇူးတင်ပါတယ်မင်္ဂလာရှိလို့နေပါပါ Content strategy ဘယ်လိုတည်ဆောက်မလဲဒီနေ့ခေတ်က content in လို့ခေါ်တဲ့ content အခြေပြုစီးပွားရေးလုပ်ငန်းတွေအကြီးအကျယ်တိုးတက်လာကြပြီ content ကိုအသုံးပြုပြီးတော့မှစီးပွားရေးလုပ်တဲ့နေရာမှာမဟာဗျူဟာအရေးကြီးပါတယ်ဒီနေ့မှာဒီအကြောင်းလေးပတ်သက်လို့ပြပြအောင်ပါမယ်အားလုံးမင်္ဂလာပါကျွန်တော်ဖြိုပိုင်းပါကျွန်တော်တို့ company နဲ့ working professional တွေရဲ့ productivity နဲ့ profit ကိုတိုးတက်အောင်ပြုနေတဲ့ marketing trainer ကိုဆိုတော့တောင်ဖြစ်ပါတယ် content industry ဆိုတာက Harry Potter, Solo, Spider-Man, Marvel movie ဒါတွေအကုန်လုံးဒီ content တွေပါဒီ content တွေပေါ်မှာမူတည်ပြီးတော့ storyline တစ်ခုလုပ်တယ်ပြီးတော့လို့ရှိရင်ရုပ်ရှင်ပြတယ်ဒီရုပ်ရှင်အပြင် merchandising မှာဆိုလို့ရှိရင်အယုတ်တွေအင်ဂျီတွေလက်ဆောင်တွေပြီးလို့ရှိရင်ပြပွဲတွေဒီကနေမှငွေတွေဝင်ကြတယ်ဒါကြောင့်မလို့ဒီ content အခြေပြုစီးပွားရေးလုပ်ငန်းတွေကကြီးကျယ်တဲ့ business တွေတစ်ခုဖြစ်လာပါတယ်အဲ့တော့ကျွန်တော်တို့က content ကိုအသုံးပြုပြီးကိုယ့် business တွေကိုဘယ်လိုတည်ဆောက်မလဲအဲ့တော့ကျွန်တော်ကတော့ဒီ podcast မှာကျွန်တော်လုပ်နေတဲ့နည်းစနစ်လေးကိုပြပြအောင်ပါမယ်အဲ့တော့ထားပါတော့ကျွန်တော် Spider-Man ဆိုတဲ့ character ရှိလို့ဒီ podcast ကိုနားထောင်နေတဲ့မိတ်ဆွေရာလည်းဒါ character တစ်ခုလုပ်လို့ရပါတယ်ဥမာအားဖြင့်ကျွန်တော်ဖြိုးပါကျွန်တော် character လုပ်လို့ရတယ် character တစ်ခုမှပါရှိမယ် personality ရှိမယ် identity ရှိမယ် identity ဆိုတာဒီလူကဘယ်လိုလဲဘာကြွန့်ကျင်လဲဘာလုပ်လဲဘာတွေတန်ဖိုးထားလဲပြီးတော့ကျွန်တော်နဲ့ပတ်သက်တဲ့ story တစ်ခုရှိတယ်အဲ့တော့ဒါရင် content
marketing strategy နဲ့ personal brand နဲ့ချိတ်တဲ့အပိုင်းဖြစ်တယ်။အဲ့တော့ဒီလိုချိတ်ဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့ကခုနကပြောခဲ့တဲ့ brand story နံပါတ်1ဖန်နေရတယ်။ပြီးသွားလို့ရှိရင်သူ့ရဲ့ဇက်ကောင်အကြောင်း၊သူ့ရဲ့ struggle ၊သူ့ရဲ့ဒီ overcome လုပ်ခဲ့တဲ့အချက်တွေအဒီပေါ်မှာမူတည်ပြီးတော့မှ story line ဖန်ပြီးပြီးသွားတဲ့ချိန်မှာဂျားထဲမှာကျွန်တော်တို့က product တွေကျွန်တော်တို့ရောင်းလို့ရတယ်။ဥပမာအဖြစ်ကျွန်တော် page ကိုကြည့်လိုက်မယ်ဆိုရင်ကျွန်တော်ရဲ့ story line တွေ့လိမ့်မယ်ပြီးရင်ကျွန်တော်ရဲ့ idea ကျွန်တော်ရဲ့ inspiration ကျွန်တော်စဉ်းစားခဲ့တဲ့အရာတွေလုပ်ခဲ့တဲ့အရာတွေဒီကြားထဲမှာကျွန်တော်ရဲ့ product တွေရှိမယ်အဲ့တော့ဥပမာဆိုရင်ကျွန်တော် phone line ဖွင့်ခဲ့တယ် new sky ခုချိန်လေးရှိနေတယ်အာပြီးတော့ကျွန်တော်ဒီ landing center ကျွန်တော်လုပ်တယ်အဲ့တော့ဒါ YC landing center ပြီးတော့ကျွန်တော် total online landing ပြီးတော့ကျွန်တော် dream lab ကျွန်တော်လုပ်တယ်ပြီးတော့ကျွန်တော်ရဲ့ဒီ coaching consulting and training ကျွန်တော်လုပ်တယ်ဒါတွေအကုန်လုံးကကျွန်တော်ရဲ့ဒီဖြတ်တန်းလာခဲ့တဲ့ဖြစ်စဉ်ပေါ့ဒီပေါ်မှာ multimedia product တွေကိုကျွန်တော်က modernization လုပ်လို့ရတယ်အဲ့တော့ဒါဒီ content strategy နဲ့ဗာလဲလင့်လို့ရတယ် personal brand နဲ့လင့်လို့ထားတဲ့အချက်တစ်ချက်ဖြစ်တယ်ဒီတော့ကိုကဟောကွန်ပစီတစ်ခုတည်းကိုပဲ content marketing လုပ်နေမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတကယ်ကြီးကျယ်တဲ့ဒီ perspective တစ်ခုပျောက်သွားပါအဲ့တော့ဒီလိုဖြစ်ချင်လို့ဆိုလို့ရှိရင်ကျွန်တော်တို့ landing လုပ်လို့ရတာ Marvel movie ကျွန်တော်တို့ Harry Potter ဒီတဲ့ကမဟာဗျူဟာကိုယူပြီးတော့ personal brand နဲ့ content strategy နဲ့ချိန်ပြီးတော့ product တစ်ခုချင်းစီတိုင်းကိုပေါက်ဖို့ကျွန်တော်လုပ်လို့ရပါတယ်ကဘာကျော် content marketing မှာဆိုရင်ကျွန်တော် peanut ဆိုတဲ့ပုံလေးရှိတယ်အရိကတော့လေးကဒီ peanut ပေါ့နော်မြေပဲလေးကိုလိုက်ထားတာနောက်ဆုံးမှအဲ့မြေပဲကောင်လေးကအတေဝါပြီးတော့အတစ်ပြန်ပေါက်ဖွားလာခြင်း brand အတစ် rebranding repositioning လုပ်သွားတယ်။အဲ့တော့ကျွန်တော်တို့က content marketing စဉ်းစားတော့မယ်ဆိုရင် don't just think about content marketing content marketing နဲ့ personal brand ကို chase up your content strategy ပုံဖော်တင်ပါတယ်။အဲ့တော့ဒါတော့ဒီနေ့ပေးချင်တဲ့ message ပါ။အဲ့တော့မိတ်ဆွေအနေနဲ့ဒီ podcast တွေကမိတ်ဆွေတက်တုံးတရားအကျိုးရှိစေခဲ့မယ်ဆိုရင်တခြားမိတ်ဆွေတွေကိုလိုလောက်စွာ share လုပ်နိုင်ပါတယ်။အားလုံးကျေးဇူးတင်ပါတယ်။မင်္ဂလာရှိတော့နေ့လေးဖြစ်ပါစေ။